သမရဥပမအစိုးရကမြန်မာနိုင်ငံကိုဆစ်လက်နဲ့ရောင်းဝယ်ပိတ်ဆို့ထားဆဲဖြစ်ပေမဲ့တိတွေ့ဆက်ဆံရင်အပြောင်းလဲတွေဖြစ်တော့တိုက်တွန်းအားပေးနေကြောင်း Republican တွေကြီးစိုးတဲ့အောက်လွှတ်တော်ဥပဒေပြုအမတ်တွေကမြန်မာနိုင်ငံကိုလွန်ညွန့်ရေးထောက်ပံ့မပေးဖို့ကြိုးစားတာဟာထိရောက်မှုမရှိနိုင်ကြောင်းမြမအရေးနီးကပ်လေးလာသူတူကပြောဆိုလိုက်ပါတယ်လက်ရှိမြမပြုပြင်ပြောင်းလဲရေးရည်ချင်ကိုအကဲခတ်လေးလာပြီးသမရဥပမရဲ့နိုဝင်ဘာလမြန်မာနိုင်ငံခီးစဉ်မှတိုင်ပြီးထောက်ခံအကြံပြုချက်စာတမ်းတင်သွင်းနိုင်ရေးအတွက်မြန်မာနိုင်ငံကိုပြီးခဲ့တဲ့သတင်းပတ်ကရောက်ရှိခဲ့တဲ့ New American Foundation ကိုယ်စားလှယ်အဖွဲ့ဝင် Priscilla Club ကို Dawkins Owen ကတည်ထောင်တွေ့ဆုံမေးမြန်းပြီးသတင်းပေးပို့ထားပါရခင်ဗျာ
။ကောင်းပါပြီရှင်။ American ပြည်အောင်စု New York မြို့အခြေစိုက် Asia Society ရဲ့အကြီးအကဲကြံပေးပို့ကိုလည်းဖြစ်မြန်မာနိုင်ငံဆိုင်ရာ American တန်ရုံးရဲ့တန်ရုံးယာယီတာဝန်ခံအဖြစ်လည်းတာဝန်ထမ်းဆောင်ခဲ့သူ Priscilla Club ကပြီးခဲ့တဲ့သတင်းပတ်အတွင်းမြန်မာနိုင်ငံကိုတူလာရောက်ခဲ့တဲ့ခီးစဉ်ရဲ့ရည်ရွယ်ချက်နဲ့ပတ်သက်ပြီးအခုလိုရှင်းပြပါရစေ။
I'm here with my colleague Suzanne DiMaggio, who is with the New America Foundation. It's a think tank that looks at foreign policy and domestic policy in the U.S.
New American Foundation လို့ခေါ်တဲ့ American ပြည်တွင်းနဲ့နိုင်ငံခြားရေးရာမူဝါဒတွေကိုစမ်းစစ်သုတေသနလုပ်တဲ့ရန်ပုံငွေအဖွဲ့ရဲ့ညွှန်ကြားရေးမှူး Suzanne DiMaggio နဲ့အတူဒီခီးစဉ်ကိုရောက်လာခဲ့တာပါ။မြမပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်ဘလောက်အထိခရီးရောက်နေပြီလဲဆိုတာကိုလေ့လာအကဲခတ်ကြဖို့ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာမြမပြုပြင်ပြောင်းလဲရေးနဲ့ပတ်သက်လို့တိုးတက်မှုမရှိဘူး။နောက်ကျောင်းပြန်လှည့်နေပြီးစသဖြင့်အမြင့်မကြီးလင်တာတွေရှိနေတယ်လို့ယူဆပါရတယ်။ဒါတွေဟာမှန်သလားမှားသလားဆိုတာကိုစမ်းစစ်ကြဖို့ပါ။ဒါကြောင့်ဒီခီးစဉ်အတွင်းမှာခေါင်းဆောင်ပိုင်းကအစအောက်ခြေလူလူအထိတွေ့ဆုံဆွေးနွေးခဲ့ပါတယ်။တွေ့ရှိတဲ့အချက်လက်တွေကိုအခြေခံပြီးဒီသမ္မတအိုဘားမားရဲ့နိုဝင်ဘာလခီးစဉ်မတိုင်မီထောက်ခံအကြံပြုချက်တွေတင်ပြပေးသွားမှာဖြစ်ပါတယ်။ဒီခီးစဉ်ကအပြန်မှာအမေရိကန်တာဝန်ရှိသူတွေနဲ့တွေ့ဆုံပြီးထောက်ခံအကြံပြုချက်တွေကိုအင်ပြူတော်ကိုတင်ပြဖို့ဖြစ်ပါတယ်ရှင်
။သမ္မတအိုဘားမားအစိုးရအနေနဲ့မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးကိုတွန်းအားပေးနေတဲ့အချိန်မှာမြန်မာနိုင်ငံကိုလုံခြုံရေးအထောက်ပံ့နေမပေးဖို့အမေရိကန်အောက်လွှတ်တော်အမတ်တွေရဲ့ကြိုးပမ်းမှုဟာအကျိုးထိရောက်မှုမရှိနိုင်ဘူးလို့ Priscilla Club ကသုံးသပ်ပါတယ်
။ Well, it doesn't mean much. First of all, yet. First of all, it's not a law. It's a draft and it's on the houseThere has to be a Senate draft, and I think there probably is.
အကျိုးသက်ရောက်မှုမရှိလာပါဘူး။ပထမချက်အနေနဲ့ဒါဟာဥပဒေတရားမဟုတ်သေးပါဘူး။အောက်လွှတ်တော်မှလုပ်တဲ့မူကြမ်းပဲရှိပါသေးတယ်။အထက်လွှတ်တော်မှလည်းအလားတူမူကြမ်းတရားရှိရပါမယ်။အဲ့ဒီမူကြမ်းနှစ်ရက်အတူညှိနှိုင်းမဲခွဲပြီးအတီးဖြစ်တဲ့အခါကျမှဥပဒေရဲ့လို့ဖြစ်လာမှာပါ။ဥပဒေကိုအင်ပြူတော်ကိုပို့ပြီးသမ္မတလက်မှတ်ထိုးမှအတည်ပြုလို့ရပေမဲ့အမေရိကန်စနစ်မှာသမ္မတကဗီတိုအာဏာနဲ့ပယ်ချခွင့်ရှိပါတယ်။ဒီကိစ္စမှာတော့ဒီအထိဖြစ်လာလိမ့်မယ်လို့မထင်ပါဘူး။ဥပဒေတရားပြဋ္ဌာန်းဖို့အတွက်လုပ်ငန်းစဉ်တွေကအဆင့်ဆင့်ရှုပ်ထွေးပါတယ်။ဒုတိယချက်ကတော့ဒီမူကြမ်းကိုတည်တည်ချာချာဖတ်ကြည့်ရင်ဘာကိုမလုပ်ရဘူးလို့တားမြစ်တာလဲဆိုတာသိဖို့အတော်လေးကိုရှာယူရမှာပါ။ကျမတို့စီမှာလီဟေလောလို့ခေါ်တဲ့မြန်မာအပေါ်ပိတ်ပင်ထားတဲ့နှစ်ရှည်လာများပြဋ္ဌာန်းထားတဲ့ဥပဒေကရှိပြီးသားပါ။အဲ့ဒီဥပဒေအရအမေရိကန်အနေနဲ့လူခွင့်ရေးချိုးဖောက်ခဲ့တဲ့မြန်မာစစ်တပ်ကိုစစ်လက်နဲ့စစ်တင်နှံစတဲ့ဘလူစီရေးအကူအညီကိုမှပေးခွင့်မရှိပါဘူး။ဒါကြောင့်အခုအောက်လွှတ်တော်ရဲ့အဆိုမူကြမ်းအတီးဖြစ်ဖြစ်မဖြစ်ဖြစ်မြန်မာတပ်မတော်အနေနဲ့အမေရိကန်ရဲ့ဘလူစီရေးအကူအညီကိုမှရစရာအကြောင်းမရှိပါဘူး။ဒါပေမဲ့နှစ်ဖက်စစ်တပ်အကြားဆွေးနွေးပြောဆိုတာကိုတော့တားမြစ်ထားတာမရှိပါဘူး။အမေရိကန်အစိုးရရဲ့ထိတွေ့ဆက်ဆံရေးမှုအရအခုဆိုရင်နှစ်နိုင်ငံစစ်တပ်ကြားခေါင်းဆောင်ပိုင်းကအစအောက်ခြေအဆင့်အထိဆက်ဆံရေးပြန်ပြီးတော့စတင်နေပါတယ်။အမေရိကန်အနေနဲ့မြန်မာစစ်တပ်ကိုအယက်သားအစိုးရရဲ့အုပ်ချုပ်မှုအောက်မှာရှိစေခြင်းနဲ့စန္ဒရှိတဲ့အလျောက်အမေရိကန်ကထိတွေ့ဆက်ဆံပြီးတော့တိုက်တွန်းနေတာဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံပေါ်ပိတ်ဆို့ထားဆဲဖြစ်တဲ့တားမြစ်ချက်တွေကိုရုတ်သိမ်းပေးရေးအလားအလာနဲ့ပတ်သက်လို့ပြမထားခံရသူတွေကို Priscilla Club ကအခုလိုအကြံပေးလိုပါတယ်တဲ့
What I could tell them is that the test for getting beyond that is to
အကောင်းဆုံးကတော့သူတို့လုပ်နေတဲ့စီးပွားရေးလုပ်ငန်းတွေအတွက်ငွေကြေးတွေဘယ်ကရရတယ်ဆိုတာကိုပွင့်ပွင့်လင်းလင်းထုတ်ဖော်ပြောနိုင်မှုပဲဖြစ်ပါတယ်တကယ်လို့မတမာတဲ့နီးနဲ့ရခဲ့တဲ့ငွေတွေနဲ့လက်ပတ်ခဲ့တာဖြစ်ပေမဲ့အခုအဲ့ဒီငွေတွေနဲ့လုပ်ငန်းတွေမလုပ်တော့ပါဘူးဆိုတာကိုတက်သေးပြအစမ်းသက်ခံနိုင်ကြရပါမယ
် Priscilla Club ကမြမပြုပြင်ပြောင်းလဲရေးနောက်ကျောင်းပြန်လှည့်နေတယ်လို့သူမယူဆပါဘူးပြုပြင်ပြောင်းလဲရေးအချိန်အဟုန်သိခီးမရောက်သေးတာကြောင့်ပြည်သူလူထုအနေနဲ့အားမလို့အားမရဖြစ်နေတာတွေကိုဒီခီးစဉ်အတွင်းမှာအကဲခတ်လေ့လာခွင့်ရခဲ့တယ်လို့ဆိုပါတယ်ဒီခီးစဉ်အတွင်းပြည်ထောင်စုဝန်ကြီးတွေအစိုးရတာဝန်ရှိပုဂ္ဂိုလ်တွေနိုင်ငံရေးပါတီတွေ လူမှုအခြေပြုအဖွဲ့အစည်းတွေနဲ့ NGO အဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံခွင့်ရခဲ့ရမှုမြန်မာနိုင်ငံရဲ့အခြေအနေရရက်ကိုသုံးသပ်ပြီးသမ္မတအိုဘားမားခီးစဉ်မတိုင်ခင်အစီရင်ခံစာတင်သွင်းနိုင်မှာဖြစ်တယ်လို့ Priscilla Clip ကပြောပြပါရရှင်။